2015ခုနှစ်ရွေးကောက်ပွဲမှာရှုံးနိမ့်မှုအကြီးကျယ်ကြုံခဲ့ရပြီးတဲ့နောက်ပါတီတွေအကွဲပြဲပြဿနာတွေကိုဖြေရှင်းလို့မဆုံးနိုင်ဖြစ်နေသေးတဲ့ဒီခံပြိုးပါတီဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့မှာတော့နိုင်ငံအရေးနဲ့ပတ်သက်တဲ့ကြေညာချက်တစ်စောင်ထုတ်ပြန်လာတာတွေ့ရပါတယ်။အဓိကကတော့ရခိုင်ပြည်နယ်တွင်ကပြိပခပြဿနာတွေပြည်လည်စေရေးဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကခေါ်ဝေါ်အသုံးပြုမယ်ဆိုတဲ့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အသုံးနှုန်းကိုလက်မခံဝေဖန်သမှုပြုထားတာပါဒီခံမျိုးပါတီကြီးရဲ့အဲ့လိုသဘောထားယက်တိချက်ဟာရခိုင်ပြည်နယ်အတွင်းပြိပခပြဿနာတွေကိုဖြေရှင်းမဲ့ဒေသဖွံ့ဖြိုးတိုးတက်ရေးရအောင်ဆောင်ကျဉ်းပေးမဲ့ NLD အစိုးရပေါ်ဘလို့ကြရဲရက်ခတ်မှုရှိစေမလဲရခိုင်ပြည်နယ်အရေးအကောင်းဆုံးချင်းကပ်ဆောင်ရွက်မှုဟာဘာဖြစ်နိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဒီခံမျိုးပါတီရဲ့ကြေညာချက်ထဲမှာ NLD အစိုးရအနေနဲ့အငင်းပွားနေကြတဲ့ဘင်္ဂါလီရိုဟင်ဂျာလို့မတုံ့နှုံမဲ့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့တုံ့နှုံတာကိုဓာတ်ရိုက်ဆန့်ကျင်ကန့်ကွက်တာမျိုးတော့လုံမထားပါဘူး။ဒါပေမဲ့ရခိုင်မျိုးသားပါတီ ANP ကကန့်ကွက်ထားတာကိုထောက်ခံရင်းအစိုးရအနေနဲ့အဲ့ဒီလိုခေါ်ပေါ်တုံ့နှုံခြင်းနဲ့ဆိုရင်ရခိုင်ပြည်နယ်တဲကပြည်သူတွေနဲ့ဒေသခံနိုင်ငံရေးပါတီတွေရဲ့သဘောထားရယူတင်နေဆိုပြီးဖော်ပြထားပါတယ်။ပြောရရင် NLD အစိုးရရဲ့အဲ့ဒီအုံနှုံနဲ့ပတ်သက်ပြီးပြည်ခိုင်မျိုးပါတီကဓာတ်ရိုက်မကန့်ကွက်ပေမဲ့တွဲဝိုက်ပြီးတော့ကန့်ကွက်လိုက်တဲ့သဘောပါပဲ။ဒါကိုကြီးညာချက်ထဲမှာတွေ့နိုင်ပါတယ်။ကြီးညာချက်ထဲမှာတော့ပြည်ခိုင်မျိုးပါတီအနေနဲ့အစိုးရတာဝန်ရယူထားခဲ့စဉ်အချိန်လုံးကမြန်မာနိုင်ငံတိုင်းရင်းသားလူမျိုးစု135မျိုးမှာရိုဟင်ဂျာဆိုတဲ့လူမျိုးမပါဝင်ဘူး။မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးလုံးဝမရှိဘူးလို့ကြီးညာထားခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။တစ်ဆက်တည်းကြီးညာချက်ထဲမှာရခိုင်ပြည်နယ်ကဘင်္ဂါလီပြဿနာဆိုပြီးဘင်္ဂါလီဆိုတဲ့အခေါ်ဝေါ်ကိုဆက်ပြီးသုံးစွဲထားတာတွေ့နိုင်ပါတယ်။ဒါ့အပြင် NLD အစိုးရရဲ့အခေါ်ဝေါ်အသုံးနှုန်းဟာဖွဲ့စည်းပုံခြေခံဥပဒေပုံမှ364နဲ့ညီညွတ်မှုမရှိတဲ့သဘောဖော်ပြထားပြန်ပါတယ်။ဖွဲ့စည်းပုံခြေခံဥပဒေပုံမှ364မှာနိုင်ငံရေးကိစ္စအလို့ငါဘာသာသာသနာကိုအလွဲသုံးစားမပြုရဆိုပြီးဖော်ပြထားပါတယ်။ပြည်ခံပြုပါတီရဲ့သတင်းထုတ်ပြန်ကြေညာချက်ကိုခြုံငုံသုံးသပ်ကြည့်ရင်NLD ပါတီအစိုးရကိုနိုင်ငံရေးအရထိုးနှက်ချက်တစ်ခုလှုပ်လိုက်တယ်လို့လည်းရှုမြင်နိုင်ပါတယ်
။တကယ်တော့ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းပြဿနာရဲ့မူလရင်းမြစ်တည်ခံဟာအရင်ဆက်အာဏာရှင်အဆက်ဆက်ဖြစ်ပါတယ်။အာဏာရှင်ဥနေဝင်လက်ထက်တုန်းကလည်း1982နိုင်ငံသားဥပဒေပြဋ္ဌာန်းခဲ့ပေမဲ့အဲဒီဥပဒေနဲ့အညီပြဿနာကိုတိကျဖြေရှင်းတာမျိုးမလုပ်နိုင်ခဲ့ပါဘူး။1982ဥပဒေကျင့်သုံးဖြေရှင်းလို့အခက်အခဲရှိခဲ့တယ်ဆိုရင်လည်းအဲဒီဥပဒေကိုပြင်ဆင်ဖို့မလုတ်ခဲ့ကြပြန်ပါဘူးနောက်တော့ဥပဒေအရယာယီပဲခွင့်ပြုလို့ရတဲ့ white card တွေထုတ်ပေးထားပြီးပြဿနာကိုဆယ်စုနှစ်နဲ့ချီအချိန်ဆွဲထားခဲ့တာတွေ့နိုင်ပါတယ်ဒါပေမဲ့ပြဿနာကိုဒီအတိုင်းထားတာတော့မဟုတ်ပါဘူးလိုအပ်ရင်နိုင်ငံရေးအရမြတ်ထုတ်တာမျိုးတော့လုတ်ခဲ့ပါတယ်ပြည်မိသူများမှတ်မိကြပါလေဦးမယ်ပြည်သူလူထုတရားလုံးရဲ့1988ဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့အရေးတော်ပုံကြီးကိုစစ်အာဏာသိမ်းအဖွဲ့ကဖြိုခွင်းနှိမ်နှင်းလို့အပြီး1990ခုနှစ်မှာကျင်းပပေးတဲ့ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာအဲ့ဒီဝိုက်ကကန်ဆောင်ထားသူတွေကိုမဲပေးခွင့်ပေးခဲ့ပါတယ်။အလားတူပါပဲ2010ပြည့်နှစ်မှာရွေးကောက်ပွဲလုပ်တော့မယ်ဆိုတဲ့အခါစစ်ဆိုးရဟာရခိုင်ပြည်နယ်တဲကမွတ်စလင်တွေကိုဝိုက်ကထုတ်ပေးပြီးဒီခံမျိုးပါတီကိုမဲပေးစေခဲ့တာတွေ့နိုင်ပါတယ်။နောက်ပိုင်းရခိုင်တိုင်းသားအမတ်အများပြားလွှတ်တော်တွေရောက်လာတဲ့အခါအဲ့ဒီကိစ္စလွှတ်တော်တွေပြဿနာအကြီးကျယ်တက်ခဲ့ပါတယ်။
သမရဦးသိန်းစိန်ကတော့ white card ကန်ဆောင်သူတွေကိုမဲပေးခွင့်ပြုတာဟာဖွဲ့စည်းပုံခြေခံဥပဒေနဲ့အညီ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီလုတ်ကင်ခဲ့တာဖြစ်တယ်လို့တစ်ဖက်ကကြေညာပြီးအခြားတစ်ဖက်ကနေ white card အလုံးပြန်ရုပ်သိမ်းခဲ့ပါတယ်။ပြောရရင်ရခိုင်ပြည်နယ်တွေကအဲ့ဒီမွတ်စလင်အတိုင်းဝိုင်းနဲ့ပတ်သက်တဲ့ပြဿနာတွေကိုအရင်ဆက်အာဏာရှင်အဆက်ဆက်ကဖန်တီးခဲ့တာဖြစ်ပြီးသမရဦးသိန်းစိန်အစိုးရလက်ထက်အထိကောင်းကောင်းမဖြေရှင်းပဲအချိန်ဆွဲလိုအပ်ရင်နိုင်ငံရေးအရာအမြတ်ထုတ်ဖို့ကြိုးစားခဲ့တာမျိုးပါဒီထက်ပိုဆိုးတာကတော့သမရဦးသိန်းစိန်ရဲ့ပြည်ခိုင်ဖြိုးအစိုးရလက်ထက်မှာပဲရခိုင်ပြည်နယ်တွင်းဘာသာရေးလူမျိုးရေးကိုအခြေခံတဲ့အကြမ်းဖက်မှုတွေအကြီးအကျယ်ဖြစ်ပွားခဲ့တာပါယာနဲ့ချီတဲ့လူတွေသေးဒဏ်ရာရထောင်နဲ့ချီတဲ့အိမ်ယာတွေမိရှုဖျက်ဆီးခံရတိတ်နဲ့ချီတဲ့လူတွေဒုက္ခသည်တွေစခန်းသွားရောက်ခိုလုံရဆိုတဲ့အနေအထားအထိရောက်ခဲ့တာတွေ့နိုင်ပါတယ်ဒီလောက်လားဆိုတော့မကသေးပါဘူးအဲ့ဒီလိုဘာသာရေးလူမျိုးရေးစံနဲ့ပဋိပက္ခတွေဟာ မြန်မာနိုင်ငံမိတ်တီလာပဲခူးတိုင်းရှမ်းပြည်နယ်ရန်ကုန်တိုင်းနဲ့မန္တလေးအထိကူးဆက်ဖြစ်ပွားခဲ့ပါသေးတယ်။ဒီပြဿနာတွေနဲ့ပတ်သက်ပြီးတိခိုင်ဖြူအစိုးရဟာကောင်းကောင်းမွန်မွန်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိခဲ့ပါဘူး။ရခိုင်ပြည်နယ်မှာဆိုတိမ့်နဲ့ချီရှိတဲ့လူတွေဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲပါ။စစ်တွေမြို့မှာဆိုရင်မွတ်စလင်တွေဟာမြို့မှာဈေးကသူတို့ဈေးဆိုင်ခန်းတွေမှာတော့သူတို့ဈေးပြန်ပြီးမရောင်းနိုင်ကြသေးပါဘူး။မိတ်တီလာမြို့မှာလည်းအလားတူပါပဲ။နိုင်ငံနဲ့အဝေါ်မှာလည်းအမုန်းတရားဖြန့်ဖြူးနေတာတွေကိုထိထိရောက်ရောက်တားဆီးတာမျိုးမရှိသေးတော့ဘာသာရေးလူမျိုးရေးဆန်တဲ့ပဋိပက္ခတွေဆိုတာဟာဘယ်အချိန်ဘယ်နေရာမှာမဆိုဖြစ်ပွားနိုင်တာပါပဲအကြောင်းကတော့အရင်ပြည်ခိုင်ပြိုးပါတီအစိုးရဟာရခိုင်ပြည်နယ်ထဲကမွတ်စလင်အတိုင်းအဝိုင်းပြဿနာကိုရောနိုင်ငံတွင်းကဘာသာရေးလူမျိုးရေးဆန်တဲ့ပြဿနာတွေကိုပါမှန်မှန်ကန်ကန်ကင်တွယ်ဖြေရှင်းဖို့အရေးအချင်းမရှိခဲ့လို့ပ
ါဘယ်လိုပဲဖြစ်ဖြစ်ခုဆိုရင်ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရဟာအရင်အာဏာရှင်အဆက်ဆက်ကဖန်တီးထားရခဲ့တဲ့ပြဿနာအမွေဆိုးကြီးကိုဖြေရှင်းဖို့တာဝန်ယူထားရပါပြီ။ဒီအတွက်ရခိုင်တိုင်းသားတွေနဲ့ရခိုင်နိုင်ငံရေးပါတီတွေကလည်း NLD အစိုးရနဲ့ပူးပေါင်းပြီးပြဿနာပြေလည်ရာပြေလည်ကြောင်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရာတိုးတက်ကြောင်းပူးပေါင်းဆောင်ရွက်ကြဖို့လိုပါတယ်။အရင်ဆက်အာဏာရှင်တွေထားရခဲ့တဲ့မွတ်စလင်အတိုင်းဝိုင်းပြဿနာကိုခိုးဝင်နေဘင်္ဂလီတွေဆိုပြီးပြောဆိုနေုံနဲ့ပြဿနာတွေပြည်လည်သွားမှာတော့မဟုတ်ပါဘူး။အလားတူပြည်ခိုင်မျိုးပါတီကြီးအနေနဲ့လည်းအရင်ကမှားခဲ့တဲ့အယူဆအမှားလောက်ရအမှားတွေကိုပြန်သုံးသပ်ပြီးရခိုင်ပြည်နယ်တွေကပြည်ပခါကိုနိုင်ငံရေးအသုံးချစရာတစ်ခုလို့မသတ်မှတ်သင့်တော့ပဲတိုင်းပြည်ကောင်းရကောင်းချောင်းအတွက် NLD အစိုးရနဲ့ပူးပေါင်းဆောင်ရွက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။We'll be right back.